ဆီးရီးယားတောင်ပိုင်းကဒါရာရာမြို့ကိုထိန်းချုပ်ထားတဲ့ဆီးရီးယားစစ်တပ်ကဆက်ပြီးဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေရပ်ဆိုင်းသွားဖို့စစ်ရင်အားတွေတိုးမြှင့်ချထားကြိုးပမ်းနေကြပါတယ်။မြို့တဲကနိုင်တိလို့အမည်ပေးထားတဲ့ Flash Point မျိုးစင်အနည်းမှလည်းတနက်တန်တွေကြားနေကြရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါရရာမြို့ရဲကိုစီးရီးယားလူမျိုးရေးတပ်ဖွဲ့တွေမနေ့ကတင်ကားတွေနဲ့ဝင်ရောက်လာပြီးပစ်ခတ်မှုတွေကြောင့်အနည်းဆုံးလူ20သေဆုံးသွားရပြီးတော့လူတွေကြောက်လန့်နေကြတဲ့ရုံမြင့်တန်ကြားသတင်းတွေကြောင့်နိုင်ငံတကာကစီးရီးယားအစိုးရကိုပြစ်တင်ချုပ်ချနေကြပါတယ်။ဒီကနေ့မှာတော့ကန်ယူဒါမြို့တစ်မြို့ဖြစ်တဲ့ Brarinas မြို့မှာလည်းစစ်ရင်အားတွေတိုးချဲ့ချထားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။မနေ့ကဒီလိုအကြမ်းဖက်နှိမ်နှင်းခဲ့ပေမဲ့ဆန္ဒပြပွဲတွေဆက်ပြီးဖြစ်ပွားနေတာကြောင့်ဗြိတိန်နိုင်ငံသားဝင်ကြီး William Hague ကကျမ်းဖက်ဖြိုခွင်းတာတွေရပ်ဆိုင်းဖို့ဆီးရီးယားအစိုးရကိုတောင်းဆိုလိုက်ပါတယ်။ပြင်သစ်နဲ့အီတလီနှစ်နိုင်ငံပူးတွဲကြေညာချက်တစ်စောင်ဒီနေ့ထုတ်ပြန်ခဲ့တာမှာဆီးရီးယားအစိုးရရဲ့အကြမ်းဖက်မှုတွေရပ်ဆိုင်းရေးဆီးရီးယားအစိုးရကိုဖိအားပေးမှုတွေလှုံ့ဆော်ကြဖို့ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ကိုတိုက်တွန်းထားပါတယ်။အမေရိကန်အစိုးရကဆီးရီးယားအစိုးရကိုပြစ်မှတ်ထားအရေးယူပိတ်ဆို့တံခါးတာတွေချမှတ်ဖို့စီစဉ်နေတယ်လို့အမေရိကန်အမျိုးသားလူညွန်ရေးကောင်စီပြောရေးဆိုခွင့်ရှိသူကဆိုပါတယ်။စစ်ရင်အားသုံးပြီးဆန္ဒပြသူတွေကိုဖြိုခွင်းနေတာရပ်တန့်ဖို့လူခွေးဆိုင်ရာကုလသမဂ္ဂမှာအမင်းကြီးမစ်နာဗီပီလီကစီးရီးယားအစိုးရကိုပြောဆိုလိုက်ပြီးတော့ဆန္ဒပြသူတွေကိုပြစ်ခတ်တပ်ဖြတ်နေမှုတွေအပေါ်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုလိုက်ပါတယ်။စီးရီးယားမှာရှိတဲ့အမေရိကန်နိုင်ငံသားတွေထွက်ခွာသွားကြဖို့တတိပေးကြေညာချက်ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနက AP25 ရဲ့နေ့ကထုတ်ပြန်လိုက်ပြီးတော့ဒမတ်စကတ်မြို့တော်ကအမေရိကန်တန်ရုံးကလည်းမရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေသာထားရှိပြီးကြံတဲ့ဝန်ထမ်းတွေလည်းစီးရီးယားကနေထွက်ခွာသွားတော့မယ်လို့ဆိုပါတယ်။အခုချိန်အထိစီးရီးယားနိုင်ငံမှာလူပေါင်း350ကျော်ဟာမငြိမ်မသက်မှုတွေကြောင့်တေဆုံးခဲ့ရပြီးဖြစ်ပါတယ်ခင်ဗျာ။